ချမ်းသာတဲ့တိုင်းပြည်တွေကအိုမီကရွန်မျိုးကွဲဗိုင်းရပ်စ်အပေါ်စိုးရိမ်ကြတာကြောင့်သူတို့လူကြမဲ့ကာကွယ်ဆေးတွေကိုပြားထိတ်လိုက်ကြတဲ့အတွက်ဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကြားကာကွယ်ဆေးရရှိတာမငြိမ်မမျှပုံမှုကြီးမားသွားနိုင်တယ်လို့ Vaccine Alliance ကဗီခေါ်ကာကွယ်ဆေးမဟာမိတ်ကဗီအဖွဲ့ကသတိပေးလိုက်ပါတယ်ကဗီအဖွဲ့အကူလာတမကကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကာကွယ်ဆေးရရှိရေးကို COVAX အစီအစဉ်နဲ့ဆောင်ရွက်နေရမှာဥဆောင်စီယုံပေးနေတဲ့အဖွဲ့ဖြစ်ပါတယ်။ Omicron virus ကြောင့်တိုင်းပြည်တော်တော်များများအထိတ်အလန့်ဖြစ်ကြပါတယ်။ဒါကြောင့်ကာကွယ်ဆေးကိုအားဖြည့်ထပ်ထိုးကြတာအချိန်အားဖြည့်လည်းပို့ပြီးမျှနာကြပါတယ်လို့ကဗီအဖွဲ့ရဲ့အမှုဆောင်ရရှိချုပ်ဒေါက်တာဆက်ဘာကလေးက AB သတင်းဌာနနဲ့အင်တာဗျူးမှာအင်္ဂါနေ့ကပြောကြားပါတယ်။သူကကာကွယ်ဆေးဒုတိယအလုံးပြင်တတိယအလုံးထိထိုးကြတာကိုရည်ညွှန်းပြောကြားခဲ့တာပါ။ကာကွယ်ဆေးအလုံးပေါင်းတန်ပေါင်း 1,000 ဖြန့်ပြီးရမှာ COVAX အစီအစဉ်ကတန်900ပဲရရှိခဲ့ပါတယ်။အလူချင်းတွေကခုခါမှာလူဖို့ရှိတဲ့ကာကွယ်ဆေးတွေကိုမလူကြတော့တာလို့စတွေ့နေရပါပြီလို့သူကဆိုပါတယ်။ဝေဖန်သူတွေကတော့ဂါဗီအဖွဲ့ဟာနိုင်ငံတွေရဲ့အမျိုးသားအကျိုးစီးပွားကိုရှော့တွက်ခဲ့တယ်လို့ဝေဖန်ကြပါတယ်။